ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းသိမ့်မိနေတဲ့မြန်မာနိုင်ငံသားတွေထဲကကြီးရောပြန်လို့သူ200ကျော်ရှိတဲ့အထက်မှာပထမအဆုံးအတုတ်ကတော့တောက်ကြနေမှာမြန်မာပြည်ကိုပြန်ရောက်သွားပြီဖြစ်ကြောင်းဝါရှင်တန်မြန်မာတန်ယုံကပြောပါရယ်ကာယောဂါကာလာအတွင်းအမေရိကန်ဗီဇာတက်တန်းကျော်လွန်နေသူတွေရှိခဲ့ရင်ဒဏ်ရီးဖြေလျှော့ပေးတာမျိုးရှိရအောင်အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းလည်းမြန်မာအသံမှတ်ကြီးကပြောတဲ့အကြောင်းကိုတင်ပြခြင်းပါရယ်အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့ရောက်လာပြီးကိုဗစ် -19 ကာယောဂါကြောင့်ပြည်မိနေသူတွေမြန်မာနိုင်ငံကိုပြန်မြင်နေဆိုရင်အထူးလင်ရင်တွေစီစဉ်ပေးဖို့ရှိတာမို့ AB30 ရဲ့နောက်ဆုံးထားပြီးဝါရှင်တန် DC မြန်မာတန်ယုံကိုအကြောင်းကြားကြဖို့တန်ယုံကချုပ်တင်ကြေညာခဲ့တာပါဒီကြေညာချက်ကြောင့်မြန်မာတန်ယုံကိုစီရင်ပေးသွင်းတဲ့မြန်မာနိုင်ငံကူးလက်မှတ်ကန်ဆောင်သူ200ကျော်ရှိပြီးအဲ့ဒီထဲက6ဦးကတော့ပထမဆုံးအတုပ်အနေနဲ့မေလ10ရက် MEI လေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ရောက်သွားပြီဖြစ်ကြောင်းဝါရှင်တန်တန်ယုံမြန်မာတန်မာကြီးဦးအောင်လင်းက VOA မြန်မာပိုင်းကိုပြောပါတယ
်အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်ကျင်ပါတယ်ဆိုတော့ကျွန်တော်တို့ဆက်သွယ်လာပါတယ်အဲလူဦးရေပေါင်း200ကျော်လောက်ရှိပါတယ်ဒီနယ်ပြည်ပြည်မှာရှိနေတဲ့မြန်မာနိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေပါအခုလောလောဆယ်ကတော့မြန်မာနိုင်ငံကိုအခု10နှစ်လင်းမြန်ဆိုးရနေကြကိုသွားမဲ့လင်းမြန်ထဲမှာအမေရိကန်နိုင်ငံနေပြီးတော့မြန်မာနိုင်ငံသား6ယောက်ပါသွားတယ်လို့သိရပါတယ
်။အခုလိုပြည်တော်ပြန်ရမှာအမေရိကန်ကနေတောင်ကိုရီးယားနိုင်ငံအင်ချွန်းလေစိတ်အထိမိမိအဆင်ပြေရာလေကြောင်းလိုင်းနဲ့တောရတာဖြစ်ပြီးအင်ချွန်းလေစိတ်ကနေရန်ကုန်လေစိတ်အထိကိုတော့မြန်မာနိုင်ငံဂျာယီဝင်ကြီးဌာနရဲ့ပူးပေါင်းစီစဉ်မှုအရမြန်မာလေကြောင်းလိုင်း MEI ရဲ့ကေဇယ်ရီးလေယာဉ်ခီးစဉ်အဖြစ်ခေါ်ဆောင်သွားတာဖြစ်ကြောင်းလည်းတန်အမတ်ကြီးကရှင်းပြပါတယ်။လောလောဆယ်တောက်ကြနေခီးစဉ်မှာအမေရိကန်ပြည်မြန်မာ6ဦးသာလိုက်ပါဝင်ရပေမဲ့နောင်လာမယ့်ခီးစဉ်တွေမှာတော့အခုတည်းပို့ပြီးလိုက်ပါသွားနိုင်အောင်စီစဉ်နေကြောင်းလဲသံမကြီးဦးအောင်လင်းကပြောပါတယ
်ကျွန်တော်တို့ကနေပြီးတော့မြန်မာတန်ယုံစိုးဟိုအရင်ဆုံးကျွန်တော်တို့ညှိနှိုင်းပါတယ်ညှိနှိုင်းတဲ့အခါကျတော့အမေရိကန်ကနေပြီးတော့လာမယ့်ခီးတွေပေါင်းတစ်နှစ်ယောက်ကိုတော့တေးမြန်လက်မှတ်တွေ900စီစဉ်ပေးနိုင်တယ်လို့သိရတာနဲ့ဒီရေအတွက်ကိုမူတည်ပြီးတော့ကျွန်တော်တို့ကနေပြီးတော့ဦးစားပေးလိုက်ဖို့စီစဉ်ရွှေ့ထားတဲ့လူတွေကိုကြောင်းကြပါတယ်။အင်ချွန်းတိလေးမြလက်မှတ်ဝယ်ပါ။အင်ချွန်းကနေပြီးတော့မြန်မာနိုင်ငံကိုသွားပဲလေးမြလက်မှတ်ရအောင်လို့ကျွန်တော်တို့ကနေပြီးတော့စီစဉ်ပေးထားပါမယ်။ပေးထားတဲ့အခါကျရင် MBI ကိုဆက်သွယ်ပြီးတော့ဝယ်ကြပါလို့ကျွန်တော်တို့ပြောပါတယ်။အခုလာမဲ့ဒီစဉ်တွေမှာတော့ဆောက်ရမကတော့ရနိုင်မှုလဲကျွန်တော်တို့ပြောထားပါတယ်။
ဒီဘက်ကိုရောက်ပြီးနိုင်ငံတိုင်းကြီးတွေမှာပြိမ့်နေကြတဲ့မြန်မာနိုင်ငံသားအများအပြားရှိပြီးပြည်တော်ပြန်လို့ရပြီမဲ့မြန်မာနိုင်ငံကဆီလွတ်ပြီးတဲ့ကေဇယ်ရေးလင်းအရေးအတွက်ကအကန့်အသတ်ရှိနေပါတယ်အခုလိုပြည်တော်ပြန်ရမယ့်အချိန်ဆောင်းလိုင်းရင်းနဲ့မမျှော်လင့်ပဲအမေရိကန်ဗီဇာတက်တန်းကုန်လွန်သွားသူတွေဒဏ်ကြီးပေးဆောင်ရတာမျိုးမဖြစ်ရအောင်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးဌာနတွေနဲ့မြန်မာတန်ယုံကညှိနှိုင်းဆောင်ရွက်နေကြောင်းမြန်မာတာမကြီးဦးအောင်လင်းကရှင်းပြပါတယ်
အဆုံးလူတွေကကြတော့ဒီမှာလာပြီးတော့ဧည့်သည်အနေနဲ့လာတဲ့အခါကျတော့သူတို့ရဲ့နေထိုင်ခွင့်ကရမ်းကြွားမယ်ဆိုလို့ရှိရင်နေထိုင်ခွင့်ကိုကျော်လွန်လာတဲ့အခါကျရင်ပြစ်ဒဏ်မခံရအောင်ကျွန်တော်တို့အနေနဲ့လည်းသက်သက်ညံ့ညံ့အနေနဲ့စဉ်းစားပေးပါဆိုပြီးတော့ American Homeland Security Department ကဒီ Immigration ဌာနနဲ့လည်းကျွန်တော်တို့တိပေးတာပါတယ်အမေရိကန်အာဏာပိုင်တွေကိုလည်းကျွန်တော်တို့ပြောရတာရှိပါတယ်ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့စစ်စစ်ပြပါမယ်လို့ပြောပါတယ
်။အင်ချုံနိုင်ငံကလီစစ်ကနေရန်ကုန်အထိပြန်ခေါ်သွားမယ်။ကယ်ဆယ်ရေးလေယာဉ်ခီးစဉ်တွေကတော့အပတ်စဉ်တောက်ကြနေတိုင်းရှိပြီးလောလောဆယ်မေလ15 22 29တွေမှာပြန်တန်းဖို့စီစဉ်ထားကြောင်းတန်ယုံထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်အပါဝင်နိုင်ငံတိုင်းပြည်တွေကနေမြန်မာပြည်ကိုပြန်လာကြမယ်။မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတိုင်းပြည်ကမထွက်ပါခင်ကိုဗစ် -19 နဲ့ပတ်သက်လို့ကျန်းမာရေးကောင်းမွန်ကြောင်းထောက်ခံစွာလိုအပ်တယ်လို့အင်ချွန်းလေစိတ်မှာလဲကျမ်းမာရေးစစ်ဆေးခံရမှာဖြစ်ပြီးရန်ကုန်လေစိတ်ကိုရောက်ပြီးတာနဲ့အစိုးရကသတ်မှတ်ထားတဲ့ Facility Quarantine Center တွေမှာ24ရက်နေအိမ်မှာစောင့်ကြည့်နေထိုင်ကာလ9ရက်စုစုပေါင်း28ရက်တီးခြားနေထိုင်ရမှာဖြစ်ကြောင်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ